ဟုတ်ကဲ့ခင်ဗျာကျမရဲ့အခြေအနေမကောင်းတဲ့ရှမ်းပြည်တက်မတော်မြောက်ပိုင်းခေါင်းဆောင်ဗိုလ်ချုပ်စစ်တင်ကိုဇူလိုင်လ31ရက်နေ့မှာခန်းနီးထောင်ကနေမုံရွာထောင်အဲ့ဒီကနေတဆင့်ဩဂုတ်လ2ရက်ဒီကနေ့ဥပိုထောင်ကိုပြောင်းရွှေ့လာတယ်လို့စုံစမ်းသိရှိရပါတယ်အခုလိုထောင်ပြောင်းရတဲ့အကြောင်းရင်းနဲ့ပတ်သက်လို့ရှမ်းမျိုးသားဒီမိုကရေစီအဖွဲ့ချုပ်ခေါင်းဆောင်တစ်ယောက်ဖြစ်တဲ့ဦးဆန်းလေးကအာရဗီကိုအခုလိုမှတ်ချက်ပေးပါတယ
်သူကအကြောင်းအချက်တစ်ချက်ရှိတယ်ခင်ဗျာပြီးခဲ့တဲ့ဇူလိုင်လလဆန်းပိုင်းလောက်ကဗိုလ်ချုပ်စစ်တင်ထောင်ထဲမှာချော်လဲတယ်လက်အဆက်လွဲသွားတယ်လို့ပြောတယ်နောက်တစ်ခါသူ့ရဲ့အမျက်ကြီးအတွင်းတိမ်ကိုခွဲပြေးဖို့အတွက်ကိုစတင်ထားရလဲရှိတော့လေအခုမန်းလေးကိုကြောင်းပြီးတော့မျက်ကြီးအတွင်းတိမ်ခွဲပြေးဖို့လားဒါမှမဟုတ်ရင်ဒီလက်အစ်စ်ရောင်နာကိုအစ်စ်လွဲတာကိုကုပေးဖို့လားအဲ့တော့ချက်နိုင်တော့ဘူးလေတကယ်လို့အဲ့လိုခြေဝါကုသဖို့အတွက်မန်းလေးထောင်ဝင်ကြောင်းပြီးလဲဆိုရင်တော့စိုးရရအကောင်းပေါ့ဗျာအဲ့လိုမဟုတ်ဘဲနဲ့အခုနောက်ပြင်မဘင်းတချို့ကြားနေရတာကဘုရုပ်စီတင်ကိုဟိုစစ်တွေထောင်ဝင်ထပ်ပြီးကြောင်းမလို့လို့လဲကြားနေရတယ်လေတကယ်လို့အဲ့လိုခန်းတီထောင်တဲ့ဆိုးတဲ့စစ်တွေထောင်ပို့မယ်ဆိုရင်တော့မကောင်းဘူးဗျာ
ဗိုလ်ချုပ်စစ်တင်ဟာမျက်စိယောဂအပြင်စီးကျူယောဂနှလုံးယောဂစတာတွေခံစားနေရပြီးအသက်ကလည်း84နှစ်ရှိတာကြောင့်ကျန်းမာရေးအတွက်တော်တော်လေးစိုးရိမ်ကြောင်းသူ့ရဲ့ကျန်းမာရေးအတွက်အာဏာပိုင်တွေကိုစာအချင်းချင်းတင်ခဲ့ရတဲ့အကြောင်းလည်းဦးဆန်းလေးကဆက်ပြောပါတယ
်စာတင်တော့ခဏခဏပဲဗျာမိသားစုအနေနဲ့တင်တယ်ဗျာဒါကကျွန်တော်တို့မိသားစုရှိနေကနေတစ်ဖြင့်တင်းနေဗျာနောက်ဆုံးကျွန်တော်တို့ကြားတာသူတို့ရဲ့ SSC တက်ဖွဲ့အနေနဲ့လည်းပဲတင်းနေပေါ့ဗျာအဲ့ဒါကူတတိတော့တစုံတည်းအကြောင်းပြန်ကြားခြင်းမရှိသလိုအရေးယူဆောင်ရွက်ပေးတာမျိုးလည်းတစ်ခါမှမကြားဘူးလေပေါ့ဒီတိုင်းဝန်ကြီးဌာနကိုလိမ့်မူပြီးတင်တာ
ကျမကြီးအရာရောသူတို့ SSC မြောက်ပိုင်းအဖွဲ့ကစစ်ဆိုးရလူကြပြည်သူစစ်ဖွဲ့စည်းတာတွေလုပ်နေတာကြောင့်ဗိုလ်ချုပ်စစ်တင်ကိုပြန်လွှတ်တင့်ပြီလို့လည်းဦးဆိုင်လေးကပြောပါတယ်ဗိုလ်ချုပ်စစ်တင်ကိုတခြားချမ်းကောင်းတောင်ရှစ်ဦးနဲ့အတူတရားမဝင်ရှမ်းပြည်အတံမင်ကောင်ဖွဲ့စည်းတဲ့ဆိုပြီးတော့စစ်ဆုရကဖန်စီခဲ့ပါတယ်သူကနိုင်ငံတော်ပုံကမှုအပါဝင်တခြားပုံမှတွေနဲ့တရားစွဲပြီးတော့ထောင်နှံ106နှစ်အပြစ်ပေးထားတာဖြစ်ပါတယ်ခင်ဗျာ